မြန်မာအစိုးရနဲ့ KIA ကချင်လွတ်မြောက်ရေးတပ်မတော်အကြားနှစ်ဖက်တိုက်ပွဲတွေရှော့ချဖို့သဘောတူညီမှုရရှိထားတဲ့ကြားကမြန်မာစစ်တပ်ဘက်ကထိုးစစ်ဆင်တိုက်ခိုက်နေမှုတွေဟာငြိမ်းချမ်းရေးဆွေးနွေးမှုတွေအတွေ့ယုံကြည်မှုရော့ကျစေတယ်လို့ KIA ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ခွန်မော်က VOA နဲ့တီးတန့်ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်မှာပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာခေါင်းဆောင်ပိုင်းအကြားဖက်ဒရယ်စနစ်ကိုလက်ခံလို့တဲ့ဆန္ဒရှိပုံမရဘူးလို့သူ့အနေနဲ့ရှုမြင်တဲ့အကြောင်းလည်းပြောပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါအမေရိကန်နိုင်ငံမှာရောက်နေတဲ့ KIA ကချင်လွတ်မြောက်ရေးတပ်မတော်ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ခွန်မော်ဟာအစိုးရအရာရှိတွေကုလသမဂ္ဂအရာရှိတွေအမေရိကန်နိုင်ငံမှာရောက်ရှိနေတဲ့ကချင်တိုင်းရင်းသားတွေမြမရေးစစ်ဝင်သားတူတွေနဲ့တွေ့ဆုံပြီးလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုအခြေအနေတွေတိုင်းရင်းသားအရေးနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ဖော်ဆောင်ရေးကိစ္စတွေကိုတင်ပြဆွေးနွေးနေတာဖြစ်ပါတယ်ဧပြီလ21ရက်နေ့က VOA မြန်မာပိုင်းနဲ့ပြုလုပ်တဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာတော့ကချင်ပြည်နယ်အတွင်းလက်တလောမြန်မာအစိုးရတပ်တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကလက်ရှိပြုလုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုအတွေ့ယုံကြည်မှုကိုထိခိုက်စေတဲ့အကြောင်းဗိုလ်ချုပ်ကွန်မော်ကအခုလိုစပြောပါတယ
်။တစ်ဖက်နဲ့တစ်ဖက်ဒီဆွေးနွေးနေတဲ့အပေါ်မှာယုံကြည်မှုတွေကိုအများကြီးဟိုညော့သွားစေပါတယ်။တကယ်တော့ဒီဆွေးနွေးနေတဲ့အချိန်တွေမှာတော့နောက်ဒီကျွန်တော်တို့ကမြစ်ကြီးနားမှာအောက်တိုဘာလမှာဒီအစိုးရကိုယ်စားလှယ်များနဲ့ KIA ကိုယ်စားလှယ်များကနှစ်ဖက်တိုက်ပွဲတွေကိုရှော့ချဖို့ဆိုတဲ့ဟိုဂတိကဝတ်တွေလည်းရှိပါတယ်။အဲ့တော့ဒီဆွေးနွေးပွဲတွေမှာကောဒီဂတိတွေရှိနေရင်းနဲ့လည်းအခုလိုတိုက်ပွဲတွေဖြစ်တယ်ဆိုတော့ကဆွေးနွေးမှုအပေါ်မှာအများကြီးအနှောက်အယှက်ပေးနိုင်ပါတယ်အထူးကတော့ဒီတစ်ဖက်နဲ့တစ်ဖက်ဟိုဂတိတွေအပေါ်မှာအပြန်အလှန်ဆောင့်ထိန်ဖို့လိုအပ်ပါတယ်ယုံကြည်မှုတည်ဆောက်ရတော့ဆက်တိုက်လုပ်ရမှာပါအဲ့တော့ဒီတိုက်ပွဲတွေတစ်ခါလုပ်လိုက်တိုင်းအရင်တည်ဆောက်ထားတဲ့ယုံကြည်မှုကတော်တော်ညော့သွားပါတယ
်အပြစ်ခတ်ရဆဲရလက်မှတ်ထိုးလိုက်ုံနဲ့ငင်းငင်းရေးရရှိပြီလို့ယူဆလို့မရနိုင်တဲ့အကြောင်းနဲ့သဘောတူလက်မှတ်ထိုးတာဟာငြိမ်းချမ်းရေးဖော်ဆောင်ရေးရဲ့တစ်စစ်တစ်ပိုင်းသာဖြစ်တယ်လို့ဗိုလ်ချုပ်ကွန်မော်ကပြောပါတယ်။တိုင်းသားတွေလိုလားနေတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်နဲ့ပတ်သက်လို့မြန်မာကောင်းဆောင်တွေအကြားဘလို့သဘောထားမျိုးရှိတယ်ဆိုတဲ့သူ့ရဲ့အမြင်ကိုလည်းဗိုလ်ချုပ်ကွန်မော်ကအခုလိုရှင်းပြပါတယ
်။အထူးကတော့ဒီဖက်ဒရယ်ကိုလက်မခံချင်ဘူးလို့ပဲမြင်ပါတယ်။နားမလည်တာတော့မဖြစ်နိုင်ပါဘူး။လက်မခံချင်တာပဲဖြစ်ပါလိမ့်မယ်။ပြည်သူလူထုအားလုံးကတော့ဖက်ဒရယ်ကိုလက်ခံတယ်လို့ကျွန်တော်နားလည်တယ်။အခုကျွန်တော်တို့ NCCT ကနေရေးဆွဲတဲ့တနင်္ဂနွေလို့ပြစ်ခတ်ရစေသချုပ်မူချမ်းမှာအပြစ်ခတ်ရစေရေးပြီးတဲ့နောက်ပိုင်းဆွေးနွေးမှုမှာဒီဖက်ဒရယ်ကိုဆွေးနွေးဖို့တင်ပြထားတယ်အစိုးရဘက်ကပြန်ပြီးရေးဆွဲတဲ့ text မှာတော့ဖက်ဒရယ်ဆိုတဲ့အဆက်ကလုံးတနင်္ဂနွေမှာတုံ့မထားတာကိုတွေ့ရတယ်ဒါကြောင့်မလို့ဒီဖက်ဒရယ်ကိုအစိုးရကလက်မခံနိုင်ဘူးဆိုတဲ့သဘောမျိုးဖြစ်နေပါလေပထမအချက်ကတိုင်းရင်းသားများတောင်းဆိုနေတာတော့တိုင်းရင်းသားများကိုဟိုနားလည်ပြီးတော့အတိအမှတ်ပြုတ်ပြီးတော့ဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးဖြစ်ပါတယ်ဒါပထမအချက်ပေါ့ဒုတိယအချက်ကတော့ဒီလက်တွေ့ညှိနှိုင်းတဲ့အပေါ်မှာအခြေခံယူဆချက်တွေအများကြီးကွာခြားမှုရှိပါတယ်အဓိကအချက်နှစ်ချက်ကဟိုဒီအဓိကနှစ်ချက်ကိုဒီလိုပဲပြောချင်ပါတယ
်တစ်ဆက်ထဲမှာပဲ2008ဖွဲ့စည်းပုံဟာအမြင်အားဖြင့်ဖက်ဒရယ်စနစ်ပုံစံပေါက်တယ်လို့ယူဆလို့ရနိုင်ပေမဲ့လည်းလက်တွေ့မှာအဲ့ဒီလိုမဟုတ်ဘူးဆိုတာကိုထောက်ပြပြောဆိုပါတယ
်2008ဖွဲ့စည်းပုံကိုတချို့ပညာရှင်တွေကဖက်ဒရယ်ပုံစံဖွဲ့စည်းပုံဖြစ်တယ်လို့ပြောတယ်စရာအရာဟို format အရာတော့ဟိုအခြေခံယူဆလို့ရကြင်ရမှာဖြစ်ပါတယ်သို့တော်လည်းပဲဒီထဲမှာပါဝင်တဲ့ဟိုတတ်မှတ်ချက်တွေစံနှုန်းတွေဟိုအနာခွေးမှုတွေအရာဆိုရင်ကျွန်တော်ကဒီ Federal Snick ကိုပြပြပြပြပုံမဖော်နိုင်ဘူးလို့ပဲမြင်ပါတယ
်တန်းတားလက်နဲ့ကန်အဖွဲ့တွေနဲ့ညဉ့်ညဉ့်ဆွေးနွေးမှုတွေပြုလုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့တောင်ဆန်းစုကြည်ပေါင်းမှုမရှိတဲ့အပေါ်အပြင်မှာထောက်ပြပြောဆိုမှုတွေရှိနေတာကြောင့်တောင်ဆန်းစုကြည်ကိုညဉ့်ညဉ့်ဆွေးနွေးပွဲတွေမှာပါဝင်ဖို့ဖိတ်ခေါ်ခြင်းရှိမရှိဆိုတာနဲ့ပတ်သက်လို့
KIO ဘက်ကတော့ဒုအောင်ဆန်းစုကြည်ကိုဖိတ်ဖို့မဖိတ်ဖို့ဆိုတာချက်အပြစ်ခရဆိုင်ရည်တွေလုတ်ပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးဆွေးနွေးပွဲမှာဒုအောင်ဆန်းစုကြည်တို့ခွန်ထွန်းဦးတို့တို့ပုံကူမျိုးပါဖို့အတွက်ကျွန်တော်ကစီမံချက်တွေရှိပါတယ်ဒီလိုအချိန်မှာပါဝင်သင့်တယ်လို့လည်း KIO ကခန့်ယူပါတယ်တန်ရင်သားတွေရဲ့သဘောထားကိုဟိုပုံမလင်းလင်းနဲ့ဟိုဖော်ပြတာမျိုးတော့မတွေ့ရသေးဘူးသို့တော်လည်းပဲဒီတန်ရင်သားများအရေးကိုဟိုအနေဒီလိုဒီပါတီကြီးတွေကတော့တို့လက်ခံနိုင်မယ်လို့ဒီလိုပဲမျှော်လင့်ပါတယ
်ဗိုလ်ချုပ်ကမော်ဦးဆောင်တဲ့ကချင်ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်ပြည်ထောင်စုကိုဧပြီလ23ရက်နေ့ကရောက်ရှိလာခဲ့ကြတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံမှာလက်ရှိပြုလုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာထက်ထက်ဝင်ဝင်ပါဝင်လာဖို့လိုလားတဲ့အကြောင်းဗိုလ်ချုပ်ကမော်ပြောတာကိုကိုးကားပြီးနိုင်ငံတကာသတင်းတွေမှာရေးသားဖော်ပြကြသလိုမြန်မာဆွေးနွေးဘက်ကစီရေးရဖိအားပေးရင်တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ထိုးမှာမဟုတ်တဲ့အကြောင်းအမေရိကန်ရောက်ကချင်တဲ့အချင်းမိသားစုတွေနဲ့စနေနေ့ကပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာဗိုလ်ချုပ်ကမော်ကပြောကြားခဲ့ပါတယ်ခင်ဗျာ